မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်အတွင်းလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အနည်းဆုံးအဆင့်လိုအပ်ချက်ကိုပြည့်မီအောင်မစွမ်းဆောင်နိုင်ခဲ့သလိုအထူးတလည်းကြိုးပမ်းခဲ့တာမျိုးမရှိခဲ့ဘူးလို့ထောက်ပြပြီး2020ခုနှစ်အတွက်လူကုန်ကူးမှုဆိုင်ရာအမေရိကန်ရဲ့အစီရင်ခံစာမှာမြန်မာနိုင်ငံကိုအဆိုးဆုံးအဆင့်တာယာ3အဖြစ်ဆက်ပြီးသတ်မှတ်လိုက်ပါတယ်တရား3သတ်မှတ်ချက်ကတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုအလွန်နှေးပါမှုဒါမှမဟုတ်လေပြက်ကွက်တဲ့နိုင်ငံတွေကိုသတ်မှတ်တာဖြစ်ပါတယ်။ COVID-19 နဲ့နိုင်ငံရေးမတည်ငြိမ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာမိသားစု94ရာခိုင်နှုန်းဝင်ငွေရော့ကျသွားပြီးတချို့တွေမှာလူကုန်ကူးမှုဖြစ်လာနိုင်တဲ့အခြေအနေရောက်သွားစေတယ်လို့အစီရင်ခံစာကပြောဆိုထားပါတယ်။ရခိုင်နဲ့ကချင်ပြည်နယ်တွေမှာဖြစ်တဲ့ပြည်ပခဒေသတွေမှာစစ်တပ်တရင်တွေအတွင်းကလေးတွေကိုလုပ်သားတွေနဲ့အကူတွေဖြစ်အသုံးပြုမှုကိုနိုင်ငံတကာစောင့်ကြည့်အတည်ပြုထားကြောင်းလဲအစီရင်ခံစာမှာဖော်ပြပါတယ်